လေးသင်ငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကယူအဆိုက်ရဆုံးမှာဒီတစ်ခေါက်တော့လူငယ်တခုစကားသမီးပြောနေရမှာနိုင်ငံသားတငယ်ချင်းတယောက်ကနားထောင်နေတဲ့ဇလန်းကနေစပြောပြပါမယ်မြန်မာလူငယ်တွေပြောနေတာကတော့ခိုးရလိုက်ပြေးတဲ့ဟာသအကြောင်းကိုပြောကြတာပါအဲ့ဒီမှာမိဘသဘောမတူလို့အဲ့ဒီမိန်းမကိုခိုးပြရတယ်ဆိုတော့အကြောင်းကိုအနောက်တိုင်းသားလူငယ်လေးကနားမလဲပါဘူးအဲ့လိုနားမလဲဘူးဆိုတော့မိမခိုးတဲ့အချိန်မှာခံစားရတဲ့တိတ်ထိတ်ရင်ဖိုးတွေရင်ခုန်စရာတွေကိုသူဘယ်လုံးမှမခံစားနိုင်တော့ဘူးလူကြီးတွေသဘောမတူဘူးဆိုတော့ပဲသူကဘာမှမသိပါဘူးအဲ့တော့ရှင်းပြကြပါတယ်ဒီလိုကကောင်လေးဘက်ကဆင်းရဲတယ်ကောင်မလေးဘက်ကချမ်းသာမယ်အဲ့ဒါမျိုးပေါ့ကွာချမ်းသာတဲ့ဘက်ကကိုရင်မတူလို့မပေးစားချင်ဘူးပေါ့အဲ့လိုရှင်းကမှာပို့ပြီးတော့ရှုပ်သွားပုံရတယ်။ तू ကဘာဝကိုရင်မတူဘူးဆိုတာလေ။တစ်ဖက်ဖက်ကချမ်းသာတာနဲ့မိဘသဘောမတူတာနဲ့ဘာဆိုင်လဲ။ပေါင်းရမယ်လူနှစ်ယောက်ချစ်နေရင်ပြီးရောမဟုတ်ဘူးလား။စသဖြင့်ပြန်မေးပါပဲ။အဲ့တော့မရသေးဘူး။တို့ရဲ့အတန်းဝိုင်းမှာမင်းထင်တဲ့လောက်မရှင်းဘူးကွာ။လူနှစ်ယောက်ပေါင်းဖို့ကိစ္စပတ်ဝန်းကျင်မိဘမိသားစုတွေရဲ့ခန်းကဏ္ဍကကာယကံရှင်နှစ်ယောက်ထဲမပူရင်သာနေရမယ်မလျော့ဘူးလို့ပြန်ရှင်းပြတယ်။အဲ့တော့ तू ကနားမလည်ဘူး။ဘာဖြစ်လို့လဲ။ထင်သာမြင်သာဥပမာနဲ့ပြောဒီလိုပြန်မေးပါလေ။ကဲဒီလိုကွာမိန်းကလေးဘက်ကချမ်းသာမယ်ဂုံမြင့်မယ်ကောင်လေးဘက်ကမကြွယ်ဝဘူးဂုံမရှိဘူးဒါကြောင့်မိန်းကလေးမိဘတွေသဘောမတူဘူးအမွေဖြတ်ပဲဒါမှမဟုတ်ရင်မိမိမှာနှလုံးရောဂါရှိတယ်လို့ပြောလိုက်မယ်စသဖြင့်ပေါ့လေအဲ့ဒါဘာသဘောလဲတဲ့နိုင်ငံသားသားပြန်မေးပါတယ်တမီးခိုးရလက်ပြေးဝရင်မိမိကရှက်လုံးလို့ဝမ်းနေလို့နှလုံးရောဂါနဲ့အမောပေါက်ပြီးသေလိမ့်မယ်မင်းကလည်းကွာမြမရုပ်ရှင်တွေမကြည့်ဘူးတော့ခက်သားပဲလို့ပြောတယ်မြမရုပ်ရှင်ဇာတ်ကားတွေထဲမှာအဲ့လိုပဲချင်းချောက်သလားလို့ဟိုကမေးပါတယ်ဟုတ်တယ်ဒါနဲ့ဇာအိမ်တဲတာများတယ်ရာနှုန်းအများစုဒီလိုပဲတဲကြတယ်အဲဒီတော့မှချွေးမလောင်းတို့တမက်လောင်းတို့စသဖြင့်တော့မှခန်းကြီးတဲ့အခါမှာဇာရှိန်တက်လာကြတာအဲ့တော့ तू ကမှတ်ချက်ပေးတာလားခင်ဗျားတို့ပုံစံတိုင်းဆိုရင်เนี่ยကျွန်တော်တို့စီမသားဆိုအနောက်တိုင်းမှာဆိုရင်ခင်ဗျားတို့တို့မြန်မာဇာကားတွေဇာအိမ်တဲဖို့တော်တော်ခက်သွားမယ်လို့ပြောရင်းနဲ့ကောင်းတရားရန်ဖြစ်နေပါတယ်အဲ့ဒီတော့အမွေဖြတ်မယ်ဆိုတဲ့ကိစ္စကသူတို့စီမဘာမှတက်ရောက်မရှိဘူးဆိုတာကို तू ပြောတာပါခင်ဗျားတို့ဝယ်စဉ်းစားကြည့်နေတယ်လူတယောက်ချမ်းသာနေတဲ့သားသမီးကိုပေးရမယ်ဆိုတာအစအရေးကသူတို့စီမှာမရှိပါဘူးတဲ့အမွေရဘဲဘမမူတည်နေလဲဆိုတော့ဝင်းခေါ်တဲ့စန္ဒပေါ့တည်တန်းစာအတိုင်းပဲရှေ့နေရဆောင်ရွက်ပေးရတယ်အဲဒါကြောင့်မလို့တထေးသားတို့တထေးသမီးတို့ဆိုတဲ့ဂုံမျိုးကိုခံယူဖို့သူတို့စိတ်ဝင်စားပါဘူးတဲ့ကိုဟာကိုချမ်းသာဘူးတော့ဘယ်လိုကြိုးစားရမလဲဒါပဲတွေးတယ်လို့ရှင်းပြပါတယ်အဲတော့ကျွန်တော်တို့မြန်မာတွေကနေပြန်ရှင်းပြတယ်ဒီမှာတော့အမွေဆက်ခံတာကမြမတလေထုံတန်းဥပဒေရှိတယ်သားအကြီးဆုံးဆိုရင်ဝေစုပူပေးရတာမျိုးတော်ရှိသေးတယ်အဲ့တော့ကိုလူငယ်ကတော်တော်စဉ်းစားသွားတယ်ဒါဖြစ်ရင်အမွေဘဲမျှော်ကိုပြီးတော့ကို့ကိုအစွမ်းအစမထုတ်ရင်လူစန်းလူစားတွေမတုံးလားလို့မေးတယ်ဒီလိုတော့လည်းမဟုတ်ပါဘူးတဲ့ကျွန်တော်တို့ဘက်ကရှင်းကြပါလေစူးစမ်းတဲ့လူကစူးစမ်းတာပဲအမွေရရမရရပေါ့ရရင်တော့အရင်ကြီးလှုပ်ဖို့အားရှိတာပေါ့ကြီးပွားဖို့အချိန်ကောင်းရသွားတာပေါ့စသဖြင့်ပြောပါတယ်အဲ့ဒီမှာနိုင်ငံသားလူငယ်ကပြန်ပြီးတော့ထောက်လိုက်တဲ့မင်းကခင်ဗျားတို့ပညာသင်ပေးတယ်မဟုတ်ဘူးလားအတတ်ပညာနဲ့ဉာဏ်ပညာဟာအကောင်းဆုံးအရင်းနှီးဖြစ်တယ်လို့ခင်ဗျားတို့မယုံကြည်ဘူးလားအဲ့လိုမေးတော့ဟုတ်ပါတယ်မှန်ပါတယ်လို့ဝန်ခံပါတယ်အဲ့တော့ तू ကမေးသွားတာတော့ဗျာထပ်စဉ်းစားကြည့်နေတယ်ဗျာအမွေဆိုတာကိုယ်ပိုင်အရေးချင်းမှမဟုတ်တာဗျာကို့အရေးချင်းမဟုတ်တာကိုမိခိုးနေတယ်ဆိုတော့ तू ဘဝင်မကြဘူးလို့ဆွေးနွေးပါတယ်အဲ့တော့အဲ့ဒီလူငယ်ကနောက်ဆုံးပြန်ပြောတာကသူ့ရဲ့ငွေချင်းအတွေ့အကြုံတစ်ခုပါလေတခါတော့ကလူငယ်တူးကအိမ်ကနေပြီးတော့2ရက်3ရက်လောက်အပြင်ထွက်ပြီးတော့ပြန်လာတော့သူ့အိမ်ခန်းကမရှိတော့ဘူးစာအုပ်စင်တွေကပြည့်နေပြီအဲ့ဒီအခန်းကဘလို့ဖြစ်သွားလဲဆိုတော့ကလေးစာကြည့်လိုက်ဖြစ်သွားတယ်အောင်မယ်ဆိုင်းဘုတ်တော်မှရေးထားပြီးပြီလောကရဲ့ပဒင်းဆိုတဲ့နာမည်နဲ့အဲ့ဒါကအိမ်မှာအကောင်းဆုံးသူနေတဲ့အခန်းပေါ့လေအိမ်ဝင်းထဲမှာရှိတဲ့ပန်းညာနဲ့ကရနေအောင်ကောင်းကောင်းလေးရနှမျောလိုက်တာအဲ့ဒါနဲ့သူ့အဖေကိုသွားမေးတယ်အဖေဒါဘလို့ဖြစ်သွားတာလဲအဲ့တော့သူ့အဖေကပြောတယ်မင်းအသက်18နှစ်ပြည့်ဖို့ကွာတဲ့ခုနှစ်ရက်ပဲလိုတော့တယ်လေကွာတဲ့ငါလည်းအားနေတော့မှအကူတွေခေါ်ပြီးတော့လှုပ်လိုက်တာပဲတဲ့ခဏရတော့စောသားတဲ့အတွက်တောင်းဝင်ပါလေကွာတဲ့အဲ့လိုပြောတဲ့အခါမှာလူငယ်လေးဟာဟုတ်ပါပြီအဖေရာလို့ပြောပြီးတော့နောက်နေ့တွေမှာဧကန်းနဲ့ပါပဲဖြစ်တယ်လို့အိတ်ခဲ့ရတာပဲတဲ့ခဏရလုံးလုံးနဲ့သူ့အခန်းကိုအလွမ်းပြေလှမ်းလှမ်းပြီးတော့ကြည်နေရပါသေးတယ်အဲ့ဒီတော့နားထောင်တဲ့မြမပြေကလူငယ်လေးကလည်းခမားလဲခဏရပြေတော့အိမ်ရထွက်ခဲ့ရတာပဲမဟုတ်လားလို့မေးစရာမလိုတော့ပါဘူးတဲ့ကျွန်တော်တို့စီမှာခြားနားတဲ့ကိစ္စပေါ့လေတခုတော့ရှိတယ်ကျွန်တော်တို့စီမှာသားသမီးကိုအမွေဥစ္စာပေးရတဲ့အစဉ်လာရှိသလိုသားသမီးကလည်းမိဘကိုပြန်စောင့်ရှောက်ရတဲ့ဝတ္တရားရှိတယ်ဆိုတာကိုရှင်းပြပါတယ်အဲဒီတော့တစ်ဖက်ထဲမှာယူတာကြီးပဲမဟုတ်ဘူးတာဝန်ပြန်ယူရတာမိဘအုံမင်းမဆွမ်းရှိတဲ့အခါဘသူတာဝန်ယူမလဲလို့မေးပါတယ်အဲဒီတော့အနောက်တိုင်းလူငယ်ကတော့ပြောတယ်နိုင်ငံတော်ကတာဝန်ယူရတယ်လေ तू က နိုင်ငံအတွက်လှုပ်လှုပ်ခဲ့တယ်အခွန်ထမ်းခဲ့တယ်ဆိုလို့ရှိရင်သူ့ကိုပြန်ပြီးတော့ကြည့်ရတယ်တကယ်တော့ဗျာအခွန်ရင်ထားဆောင်တယ်ဆိုတာသူ့အနာဂတ်အတွက်ပတ်စံစုခဲ့ရတာပဲအဲ့ဒီလိုပဲပြောတဲ့ခါမှာလူငယ်တွေကရေကမောကနဲ့ခင်ဗျားပြောတာလဲဗျာတဲ့နိုင်ငံရေးတွေပါလာပြီဆိုပြီးတော့စကားဝဲကအဆုံးသတ်သွားပါတယ်ကျွန်တော်တို့အတွက်တော့တွေးစရာတွေရတယ်လို့အောက်မေ့ပါတယ်